ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့တိုက်ပွဲအတွင်းဖမ်းဆီးထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်ထောင်ထဲချီအနက်200နီးပါးကိုဒီကနေ့ပဲအေးအဖွဲ့ကပြန်လွှတ်ပေးလိုက်ကြောင်းဒီဆက်သူတွေက view ကိုပြောပါတယ်စစ်တွေမြို့တော်အပါအဝင်ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲဒူရဲမှုကြီးအဆင့်ရှိသူအပါအဝင်စစ်တုံးပန်းနဲ့မိသားစုဝင်တွေကိုပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်ကစစ်ရေးအစီအစဉ်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမက်ခင်လီကပြောပြပေးပါရှင်
ရခိုင်ပြည်နယ်မှာတနှစ်ကျော်ကြာတိုက်ပွဲတွေအတွင်းမြို့နယ်ပေါင်း18ခုတွေက14ခုကိုထိန်းချုပ်လိုက်ပြီးစစ်ကောင်စီတပ်ဖွဲ့တွေနဲ့မိသားစုဝင်ယာနဲ့ချီဖမ်းဆီးမိတဲ့အကြောင်းအာရခတတော်အေအေဖွဲ့ကကြေညာထားပါတယ်ဖမ်းဆီးထားသူတွေကိုအေအေဖွဲ့ကပြန်လွှတ်ပေးနေပြီးတော့ဒီအပိုင်းအတွင်းမှာပဲဒူရဲမူကြီးတူအပါအဝင်စစ်တုံးပန်း200နီးပါးကိုပြန်လွှတ်ပေးလိုက်တယ်လို့အေအေဖွဲ့နဲ့နှီးဆက်သူတွေက VOA ကိုအတည်ပြုပြောပါတယ်ဒုတိယအကြိမ်တုံ့ပန်းတွေကိုပြန်လွှတ်ပေးတာဖြစ်ပြီး AA အဖွဲ့ကတရားဝင်ထုတ်ပြန်တာတော့မရှိသေးပါဘူးပြန်လွှတ်ပေးလိုက်သူတွေဟာစစ်ကောင်စီထိန်းချုပ်မှုအောက်မှာမရှိတဲ့မြို့နယ်တွေမှာနေထိုင်သူတွေဖြစ်တယ်လို့လည်းရခိုင်စီရေးစောင့်ကြည့်သူတို့က VOA ကိုပြောပါတယ
်တရားတော့ဟုတ်တယ်ဟာစစ်ကောင်စီကဒီရဲဘက်ဆိုင်ရာလူရဲမှုကြီးတောင်ပေါ့ဘုံတော့အဲဒီမှာဒီဘုံတော့ဆိုတော့လူပေါင်းများလောက်လို့ရှိတယ်ဘုံတော့လည်းပြလိုက်ရ
ဒီကတော့ဝင်ပါလေဆိုတော့ဒီအကုန်လုံးသူတို့ဟာနေပြအခုတက်ပြလေတဲ့လူတွေကသူတို့နေရဲ့လက်ဆက်တွေကစစ်ကောင်စီကအုတ်ချုံမှုအောင်နဲ့ဆက်ဆက်တဲ့နေပြတွေအဲသူတို့ကပါလေဆိုတော့ဒီမျိုးသားတို့လည်းအဲအတွက်အဲတပ်ဝင်ဝင်ရတဲ့လူတွေကအုတ်ချုံမှုနေနေတဲ့ဖြစ်တဲ့သူတို့ကအကုန်လုံးပြလိုက်ကြပ
ါအရခတ်တော်အေဘက်ကပြန်လှုပ်ပေးတဲ့စစ်တုံးမှန်တွေထဲမှာအမျိုးသားတွေထက်အမျိုးသမီးနဲ့ကလေးငယ်တွေအများဆုံးပါဝင်တာကိုတွေ့ရတယ်လို့လည်းနှီးဆက်သူတွေကပြောဆိုကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလဇန်းပိုင်းကလည်းစစ်တုံးပန်း140ကျော်ကို AA ဘက်ကလွှတ်ပေးခဲ့ပူပါတယ်။ရခိုင်ပြည်နယ်တိုက်ပွဲတွေအတွင်းစစ်ကောင်စီရဲ့ဗိုလ်မှူးချုပ်အဆင့်ရှိသူတွေအရာရှိတွေနဲ့စစ်ကောင်စီတပ်သားယာနဲ့ချီပြီးတော့စစ်တုံးပန်းအဖြစ် AA ဘက်ကဖမ်းဆီးထိန်းသိမ်းထားခဲ့တာပါ။အရေးအတွက်အတိအကျကိုတော့အာရခတ်တော် AA ကထုတ်ပြန်ထားတာမရှိသလိုစစ်ကောင်စီဘက်ကလည်းတစုံတရာပြောဆိုတာမရှိပါဘူး။ဖမ်းဆီးထားတဲ့စစ်တုံးပန်းတွေကိုလူသားချင်းစာနာထောက်ထားတဲ့အနေနဲ့ကျမ်းမာရေးစောင့်ရှောက်မှုတွေပေးထားပြီးအချိန်တိုင်းတာတစ်ခုရောက်ရင်ပြန်လွှတ်ပေးတဲ့သူအားလုံးကိုပြန်လွှတ်ပေးမယ်လို့အေအေဘက်ကပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲတိမ့်ပိုက်ဖို့ကြံရှိနေသေးတဲ့စစ်တွေမျိုးကိုလည်းအေအေကဆက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။စစ်တွေမျိုးနားမှာနှစ်ဖက်တိုက်ပွဲအခြေအနေရခိုင်ဒေသခံအမျိုးသမီးတူကအခုလိုပြောပါတယ်။
မနေ့ကတော့တိုက်ပွဲတအားပြင်းနေလို့သိရတယ်။ဒါပေမဲ့မြို့ပြင်လောင်ပဲပေါ့နော်မြို့ထဲတော့မရောက်သေးဘူး။ဟိုကကျတော့မြို့ပြင်အနည်းတော့အကြမတောက်တော့ပါတလိုက်တော့အဲ့နားမှာအာစက်ကောက်စခန်းတွေကလည်းနေကြီးအပြင်အဲ့ကြီးတွေပိုက်တယ်အေးကလည်းပြီးတော့သူတို့နေယူထားတဲ့နေရာတွေကလှမ်းပြီးတော့မှဖြစ်တယ်ဆိုပြီးတော့သိရပါတော့ဟုတ်
လက်ရှိမှာတော့စစ်တွေမျိုးအပြင်ဘက်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကို AA ဘက်ကထိုးစစ်ဆင်နေတာဖြစ်ပေမဲ့စစ်တွေမျိုးအတွင်းမှာနေထိုင်သူတွေကြားလုံခြုံရေးစိုးရိမ်မှုတွေရှိနေကြပါတယ်။စစ်ကောင်စီဘက်ကတော့မြို့ရင်းမှာရှိနေတဲ့ဒေသခံပြည်သူတွေကိုခရီးသွားလာခွင့်တွေကိုပြီးခဲ့တဲ့လတွေကပိတ်ဆို့ထားပါတယ်။
လက်ရှိမှာတော့စစ်တွေတပ်ခံတွေကကျတော့အစတည်းကပိတ်မိနေတာပေါ့လေဒီစစ်ကောင်စီကအဲ့ဒီမျိုးပပလေးကိုပိတ်ဆို့ထားတဲ့အချိန်လေးမျိုးမိုက်ချောင်းထားတဲ့ပါအချိန်လေးအဲ့ဒီအချိန်လေးကြတော့လေအာသူတို့စာဝဲနေရေးတွေရောဒီအလောက်ကခွန်နေတယ်ရောမရှိကြတော့ငဲနေတဲ့လူတွေရှိတယ်လို့ဆိုပြီးတော့မှသိရပါတော့
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတ်တော် AA ကြပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလအကုန်ပိုင်းလောက်ကစပြီးတကြော့ပြန်တိုက်ပွဲတွေစတင်ခဲ့တာပါလက်ရှိမှာတော့ရခိုင်ပြည်နယ်ကမြို့နယ်14ခုကို AA ဘက်ကတိမ့်ပိုက်ထားနိုင်ပြီးကြောက်ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေကတော့စစ်ကောင်စီရဲ့ထိန်းချုပ်မှုအောက်မှာရှိနေပါသေးတယ်အဲ့ဒီမြို့တွေရဲ့အပြင်ကကြေးရွာတချို့ကိုတော့အာရခတ်တော် AA ကပဲထိန်းချုပ်ထားပါတယ်ရှင်